နိုင်ငံရေးစီးပွားရေးနဲ့အစိုးရအဖွဲ့ကန္ဓာအသီးသီးကခေါင်းဆောင်တွေပါဝင်တက်ရောက်တဲ့နှစ်ဆင်ကျင်းပနေကြကမ္ဘာစီးပွားရေးဖိုရမ်ကိုဆွစ်ဇာလန်နိုင်ငံဒါဗိုးစ်မြို့မှာစတင်ဖွင့်လှစ်လိုက်ပါပြီ။စီးပွားရေးစုဆိုင်မှုနဲ့ကမ္ဘာအင်အားဈေးကွက်တဟုန်ထိုးကျဆင်းနေတာတွေနဲ့ပတ်သက်လို့ဖိုရမ်တက်ရောက်လာသူတွေကအဆက်မပြတ်ပြောဆိုနေကြတဲ့အကြောင်းဒါဗိုးစ်မြို့ကနေ VOA သတင်းတောက်ဘယ်ရီဝုဒ်ကသတင်းဆောင်မှပေးပို့ထားပါတယ်။စီးပွားရေးနဲ့ပတ်သက်တဲ့အမြင်သဘောထားတွေငွေကြေးဈေးကွက်ကခမန်းရခက်မတိမငြိမ်ဖြစ်နေတာတွေနဲ့ပတ်သက်ပြီးဒီနှစ်အစည်းအဝေးရဲ့ပူးတွဲသဘာဝပတိတွေကအစည်းအဝေးအဖွဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ကြပါတယ်။ဒီကမ္ဘာလုံးမှာစီးပွားရေးဆုတ်ယုတ်ကျဆင်းတော့မလားဆိုတဲ့ကြောက်ရွံ့စိုးရိမ်မှုတွေဖြစ်နေစရာမလိုပါဘူးလို့ Chevron ရေနံကုမ္ပဏီရဲ့အကြီးအကဲ David O'Reilly ကပြောပါတယ်
။ The United States economy will correct itself and perhaps even more quickly than people realize. It is a pretty big and
American ပြည်ထောင်စုရဲ့စီးပွားရေးဟာသုဖာသာသူကူစားသွားပါမယ်။လူတွေနားလည်တာနဲ့တောင်းမှပိုပြီးမြန်မြန်ဆန်ဆန်ကောင်းသွားနိုင်ပါသေးတယ်။ American စီးပွားရေးဟာအတော့အိုးကြီးမားပြီးတောင်းတင်းခိုင်မာတဲ့စီးပွားရေးပါ။ American ရဲ့စီးပွားရေးဟာအတိတ်မှတုန်းကတကဘာလုံးကိုဆက်ရောက်ခဲ့သလောက်ဆက်ရောက်မှုရှိမှမဟုတ်ဘူးဆိုတဲ့အမြင်ကိုကျွန်တော်လည်းသဘောတူပါတယ်။
လက်ရှိဖြစ်ဖြစ်ဖြစ်နေတာပေါ်မှာသတင်းမီဒီယာတွေကအလွန်အကျွံပြောဆိုရေးသားနေကြတာလို့ O'Reilly ကဆိုပါတယ်။ KV Comet ကတော့အိန္ဒိယက ICICI Bank ရဲ့အကြီးအကဲပါ။အမေရိကန်ပြည်ထောင်စုမှာလွန်ခဲ့တဲ့သတင်းနှစ်ပတ်ကစဖြစ်ခဲ့တဲ့ဈေးကွက်ကျဆင်းမှုဟာအိန္ဒိယပေါ်မှာတက်ရောက်မှုနည်းနည်းပဲရှိတယ်လို့သူကပြောပါတယ
်။ I think to some extent at least from the Indian context as of now we are not seeing any significant
ခုချိန်ထိတော့အတိုင်းအတာတစ်ခုထိအနည်းဆုံးအိန္ဒိယကအခြေအနေနဲ့ဆိုရင်ဒီသာထင်ရှားတဲ့တက်ရောက်မှုတစ်ခုကျွန်တော်တို့မတွေ့ရသေးပါဘူး။ဒါပေမဲ့ပြောဖို့တော့စောပါသေးတယ်ဗျာ
။ဒီနေ့အစည်းအဝေးရဲ့ပူးတွဲသဘာဝပတိကနယူးယောက်ခြေဆိုင် JP Morgan Chase Bank ရဲ့ဥက္ကဋ္ဌအမေရိကန်ဘဏ်လုပ်ငန်းရှင် James Dimon မှာ
We've had financial crises every 5 years for the last 100 years and they all come from a
ကဘာစီးပွားရေးမှာလွန်ခဲ့တဲ့နှစ်တရာအတွင်း9နှစ်တကြိမ်ငွေကြေးအကျပ်တဲတွေကျွန်တော်တို့တွေ့ခဲ့ရပါတယ်။အဲ့ဒီအကျပ်တဲတွေအလုံးကမတူကွဲပြားတဲ့သဘောတဘာဝနဲ့အချောင်းရင်မြစ်တွေကနေဖြစ်ခဲ့တာပါအကြက်တဲတွေအားလုံးကိုလည်းဖြစ်ရှင်းခဲ့ပြီးသားပ
ါစီးပွားရေးအလျင်အမြန်တိုးတက်လာနေကြတဲ့တရုတ်နဲ့အိန္ဒိယတို့ဟာအမေရိကန်ဈေးကွက်စီကုန်ပစ္စည်းတွေတင်ပို့တဲ့အပေါ်မှာလုံးလုံးလျားလျားတည်မီနေတာမဟုတ်တဲ့အတွက်ဒီနှစ်မှာတကဘာလုံးစီးပွားရေးဆုတ်ဆိုင်မယ်ဆိုတာဟာတွေးဖို့တော့မလိုတဲ့ကိစ္စပါလို့ဝါရှင်တန်ခြေဆိုင်စီးပွားရေးသုတေသနအဖွဲ့တစ်ခုရဲ့အကြီးအကဲ Fred Buxton ကပြောပါတယ်ဒီနှစ်စီးပွားဟာအချိန်အဟုန်ကောင်းနေတဲ့အာရှနဲ့တောင်အာရှနိုင်ငံတွေကိုကမ္ဘာစီးပွားရေးရဲ့ချိတ်ဆက်ပေါင်းစပ်ဖို့နည်းလမ်းတွေအာရုံထားဆွေးနွေးဖို့သူမျှော်လင့်တယ်လို့ပြည်ထောင်ဝန်ကြီးချုပ်ဟောင်းတိုနီဘလဲကဆိုပါတယ
် There is a whole dimension of the Davos debate now that is very muchcentered around
ခုနှစ် Davos ဆွေးနွေးပွဲဟာတရုတ်နဲ့အိန္ဒိယတို့ရဲ့အခမ်းအနားနဲ့အခြားထွန်းတောက်ထွက်ပေါ်လာတဲ့နိုင်ငံတွေရဲ့အခမ်းအနားတွေကိုအထူးပိုပြပြီးဆွေးနွေးကြမယ့်ပုံစံရှိနေပါတယ
်ကမ္ဘာအင်အားချိန်ခွင်ရှာဟာအရှိနဲ့တောင်အောင်ရှာလို့စီပြောင်းလဲရွေလျားနေပြီလို့ပြည်တွင်ဝန်ကြီးချုပ်ဟောင်းတိုနီဘလဲကပြောခဲ့ကြောင်းပါခင်ဗျာ